မြန်မာနိုင်ငံတော်မှာအကြမ်းဖက်လို့ရတဲ့ပေါ်ပေါက်လာပြီးကြာရှုံးတိုင်းပြည်အဆင့်ရောက်မသွားအောင်တားဆီးရေးမြန်မာစစ်ဖက်ခေါင်းဆောင်တွေပေါ်နိုင်ငံတကာတိုင်းဝန်ကဖိအားပို့ပေးဖို့ The Elders လို့ခေါ်တဲ့ကမ္ဘာအထင်ကရဝါရင်ခေါင်းဆောင်ကြီးများအဖွဲ့ကဒီကနေ့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံလက်ရှိမှာကြာရှုံးတိုင်းပြည်အခြေအနေကိုဦးတည်တဲ့ Andre ကြီးတဲ့လမ်းကြောင်းပေါ်မှာရောက်နေပါတယ်ဆရာနာသေးမှုကိုနိုင်ငံတကာတိုင်းဝန်အနေနဲ့အခိုင်အမာဆန့်ကျင်ကြရပါမယ်ဘာမှမလုပ်ဖက်နေတာလိလိရှုထားတာကနေဆီယနာသိမှုအောင်မြင်သွားစေမယ်ဆိုရင်ကမ္ဘာလုံးဆိုင်ရာတည်ငြိမ်ရေးအခြေပြုထားတဲ့စီမင်းစည်းကမ်းအခြေခံနိုင်ငံတကာအခင်းကျင်းကိုနောက်ထပ်ချိန်ချောက်မှုဖြစ်လာပါလိမ့်မယ်ဒီအချက်တည်းရဲ့တစ်ခုတည်းသောထပ်ပေါက်ဖြစ်တဲ့သက်ဆိုင်သူအားလုံးကြောင့်အပြုသဘောဆောင်ဆွေးနွေးညှိနှိုင်းဖို့အရေးကြီးလိုအပ်နေပြီဆိုတာစစ်ဘက်ကနားချပြောဆိုဖို့ဒေသတွင်းနိုင်ငံတွေအထူးသဖြင့်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့သူတို့စွမ်းအားရှိသမျှအသုံးချလှုံ့ဆော်သင့်ပါတယ်လို့ The Elders အဖွဲ့ရဲ့ဥက္ကဋ္ဌလူခွင့်ရေးဆိုင်ရာကုလသမဂ္ဂမှာမင်းကြီးဟောင်းမေလူရောဘင်ဆန်ကဒီကနေ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်။ဆီယနာသိမ်းပြီးနောက်ဖွဲ့စည်းခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SAC ဟာမြန်မာနိုင်ငံကိုအုပ်ချုပ်ဖို့တရားဝင်မှုဓမ္မမှုအာဏာပိုင်မှုမရှိဘူးလို့ The Elders အဖွဲ့ကထောက်ပြထားပါတယ်။ပြီးကတဲ့နှစ်နိုဝင်ဘာလရွေးကောက်ပွဲမှာမဲအများစုနဲ့ပြက်ပြက်သားသားအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမယ်ဆိုပြီးစစ်တပ်ကခန့်ထားတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကချင်းချောက်ပြောဆိုတာဟာစစ်ကောင်စီရဲ့တရားဝင်မှုကိုထပ်ပြီးရုပ်ရော့သွားစေတယ်လို့မြန်မာလူထုအပေါ်ကြောက်ရွံ့မှုကိုလည်းဖွင့်ချလိုက်တာပဲဖြစ်တယ်လို့ The Elders အဖွဲ့ကပြောပါတယ်။ကုလသမဂ္ဂလူညိုရေးကောင်စီတွင်မှမြန်မာအရေးနဲ့ပတ်သက်ပြီးကင်တွယ်လှုပ်ဆောင်ဖို့သဘောထားကွဲပြားနေတာဟာတင်းကြီးတင်းညွတ်တဲ့အရေးယူလှုပ်ဆောင်ဖို့ဆက်ပြီးကြံ့ကြာစေတယ်လို့ The Elders အဖွဲ့ကပြောပါတယ်။လူညွေးကောင်စီအမြဲတမ်းဖော်ဝင်နိုင်ငံတွေအနေနဲ့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးနဲ့လူညွေးရေးကိုထိန်းသိမ်းရမယ်။ကုလသမဂ္ဂဗဟိညင်စာရန်ပါလူညွေးရေးကောင်စီရဲ့တာဝန်ဝင်တရားကိုကြေပွန်အောင်ထမ်းဆောင်နိုင်ရေးလှုံ့ဆော်ကြပါလို့လည်း The Elders တွေကတိုက်တွန်းထားပါဗျ။